မြန်မာကျပ်ငွေတန်ဖိုးရက်စက်ချဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကကြိုးစားခဲ့ပေမဲ့ငွေလဲနှုန်းဟာဒေါ်လာကို1550ကျပ်ဝန်းကျင်နဲ့ဈေးကွက်ဆန်းကျင်ချိုးနေစေဖြစ်ပါတယ်။အစိုးရဘက်ကရည်ရှိအတွက်ပြုပြင်ပြောင်းလဲမှုတွေလုပ်တင်ပြီးဆိုတဲ့အကြံပေးချက်တွေရှိနေချိန်မှာပဲမြန်မာငွေကျပ်တန်ဖိုးဟာနိုင်ငံတကာငွေကြေးဈေးကွက်ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ကိုသိန်းတိုက်ဦးစုစည်းတင်ပြထားပါတယ်ရှင်။
ကျပ်ငွေတန်ဖိုးကျတဲ့အချိန်ထဲမှာရွှေတစ်ချပ်သားကို70နီးပါးဈေးဖြစ်လာပြီးလောင်စာဆီဈေးတွေလည်းတရရင်တက်နေတာကြောင့်အကျိုးဆက်ဖြစ်အခြေခံစားကုန်တွေအပေါ်မှာဆက်ကပ်မှုတွေရှိလာပါတယ်။မြန်မာနိုင်ငံကုန်သွယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်း UMF CCI ဒုက္ခတာဥပမောင်လက်ကတော့ပြည်တွင်းလုပ်ငန်းတွေမှာဒေါ်လာနဲ့ငွေပေးချေတာတွေမလုပ်ဖို့စီကံသတ်မှတ်ချက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ခံတွေ့လို့မယ်ဆိုပြီး BOE ကိုပြောပါတယ်
ဒီနိုင်ငံမှာ dollarization ဆိုပြီးတော့ဒီဒေါ်လာနဲ့အယောင်းဝယ်မပြုတ်လို့ရဘူးဆိုပြီးဗဟိုဘဏ်ကနေပေါင်းတော်ကြပါပြီးအမိန့်ထုတ်ထားတာတွေရှိပါတယ်ဒါကသူတို့လိုက်နာခြင်းမရှိတာလေးတွေကိုတွေးပါတယ်အာဏာတည်ခြင်းမရှိတာလေးတွေကိုတွေးပါတယ်ဟိုများများဆဆကတော့ဒီလေလက်မှတ်တွေဟိုလောက်တာတွေတော့ကျောင်းနေပါကျောင်းနေကအနည်းဆုံးဒေါ်လာ3000 5000အထိပြည်တွင်းမှာကျောင်းနေကတစ်ခါတစ်ခါဒေါ်လာနဲ့ပေးချေရတယ်ဒီတော်များတဲ့အတွက်ဟိုနေရာတိုင်းမှာဟိုတော်တော်များများနေရာဒီမှာဒေါ်လာနဲ့ပြီးချေရတယ်ဒေါ်လာနဲ့ငွေယူငွေသိမ်းတုံးနေကြတာပါ
။ဩဂုတ်လ28ရက်ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့ခမ်းနားမှာလည်း UMF CCI ဘက်ကဒီကိစ္စကိုလေးထားတင်ပြခဲ့ပါတယ်။ဘာလို့လဲဆရာကျော်ကျင်သူချံပေဦးရဲမင်းဦးကတော့စက်ဝေတံပိုးကြတာကိုထိန်းထားနိုင်ဖို့အစိုးရဘက်ကနီလန်ပေါင်းစုံနဲ့ကြိုးစားနေတယ်လို့မြင်တဲ့အကြောင်း VOE ကိုပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာငွေကြေးအတက်ကြနဲ့ဒီလိုငွေကြေးကစားမှုတွေရဲ့ရိုက်ခတ်မှုတွေကတော့ရှိနေ ਉ မယ်လို့သူကမြင်ပါတယ
်။ဘူဗန်ဘက်ကဘူဗန်လောက်ရမဲ့ဒေါ်လာဒီဆက်ဆက်ထုတ်ပြီးရပါပြီ။ပြီးခဲ့တဲ့တစ်ပတ်ကစပြီးစထုတ်ပြီးတာရှိနေပြီ။အဲ့လိုပဲစီမံခန္ဓာဘက်ကသူလုပ်ဆောင်ရှိရလုပ်တယ်။စီမံကုတန်ဘက်ကလည်းသူလက်ရှိ re-export တွေကိုယာယီပိတ်တာတွေပါတယ်သူစလုပ်နေပြီ။အဲ့တော့အစိုးရဘက်ကလည်းအရှင်ကတော့စသွားနေပါပြီ။ဒါပေမဲ့ပြပကဒီနိုင်ငံတော်ငွေကြေးအတက်အကျပုံမူတည်ပြီးတော့ဒေါ်လာဈေးအတက်အကျတော့ရှိနေ ਉ မှာပဲဒီထဲမှာလည်းအခုဒီရပိုင်းဈေးကြံတက်တာဆိုရင်တကယ်ဈေးတက်ရှင်လို့တက်တာလားဒါမို့ဥမာ UN အစည်းအဝေးကဆက်တက်တဲ့သတင်းကိုခံပြီးတော့မှဒေါ်လာဈေးကိုဝင်ကစားတာလားဒါမျိုးတွေကျွန်တော်တို့မှရှိတတ်တာဟုတ်ဈေးချအောင်တော့မလုပ်နိုင်ဘူးဒါပေမဲ့တက်ဆင်တာတဲ့ပုံမတက်အောင်ပဲကျွန်တော်တို့ထိန်းထားလိုက်ရမှာ
နိုင်ငံတကာအခြေအနေလေးလာသုံးသက်သူတူဖြစ်တဲ့ဥမာမောင်ဆိုးကတော့မြန်မာစက်ငွေတန်ဖိုးကကမ္ဘာနိုင်ငံကြီးနဲ့စီးပွားရေးအခြေအနေတွေရဲ့ရိုက်ခတ်မှုကိုလွန်ဆန်နိုင်သေးပါမဟုတ်ဘူးလို့သုံးသက်ပါတယ်
ဒီုံနဲ့ကျွန်တော်တို့ဗမာပြည်စီးပွားရေးကတော်တော်ဆက်နွယ်နေများပါတယ်တော်တော်စေပြုံးငွေစည်းချနေဗမာငွေစည်းပြဆက်ကြဖို့အလားအလာရှိပါတယ်နောက်တစ်ခေါက်ဒီပြုံးနဲ့အမေရိကန်ရဲ့ကုန်သွယ်ရေးနဲ့ပတ်သက်ရွှေငွေမပြေလည်ဘူးထပ်ပြီးခုနေတိုးတယ်ပြုံးငွေချတယ်ဆိုရင်ဗမာငွေချတာတော့ဆက်ရှိနေလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
မြန်မာစက်ငွေတန်ဖိုးစက်တိုက်ထိုးကြတာတွေကိုကာကွယ်ဖို့ဈေးကွက်ကိုထိန်းထားနိုင်လို့ဆိုရင်အစိုးရဘက်ကအသုံးစိတ်လျှော့ချရေးပါဝင်ရင်းရှိမှလွတ်ဆောင်ကြရရှိနေတယ်လို့မြင်တဲ့အကြောင်း UMF CCI ဒုက္ခတာဥမမောင်လက်ကဆက်ပြောပါတယ
်အခုလက်ရှိဟိုကလပေါက်ဈေးနဲ့တွက်ပြီးတော့ဒီဘတ်ဂျက်ကိုဆွဲဖို့လိုပါတယ်ဘတ်ဂျက်မှာဟိုအသုံးစိတ်ဒီများနေတဲ့ဟာတွေကိုလျှော့ဖို့လိုပါတယ်ဒီချို့ project တွေကိုလည်းဟိုလျှော့ဖို့လိုပါတယ်ချို့ project တွေမှာဟို state owned enterprise ကိုခေါ်ပါတယ်နိုင်ငံပိုင်ဟိုလုပ်ငန်းတွေမှာလည်းရှုံးနေတဲ့ဟာတွေကိုဟိုရပ်တန့်ဖို့လည်းလိုပါတယ်export incentive တွေပေးဖို့ရေနောက်တော့ဟို rebate တွေပေးဖို့ပါဖို့ကျွန်တော်တို့အကုန်လုံးပေးထားပါတယ်ပြောထားပါတယ
်အမေရိကန်ငွေလဲလုံးဖြစ်တဲ့နေတဲ့အတွက်နိုင်ငံပေါ်ထိခိုက်မှုတွေကိုအ ਨੇ ဆုံးဖြစ်အောင်ပြည်တော်စုအစိုးရအဖွဲ့ကဘာတွေဆောင်ရွက်ထားသလဲအခြေအနေတွေနဲ့ပတ်သက်လို့ပြည်သူတွေကိုပို့မွေလင်းလင်းချပြဖို့မနေ့ကပြည်တော်စုလက်တော်အတွင်းမှာမှတ်ချက်ပြီးတင်ပြမှုတွေရှိနေပါတယ် UMF CCI ကုန်သွယ်ဆက်မှုလုပ်ငန်းရှင်တွေဘက်ကတော့ပို့ကုန်မြင့်တင်ရေးလုပ်ငန်းတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့တရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုကာဝယ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုမယ်ဆိုပြီးနိုင်ငံတော်အစိုးရကိုကြံပေးတင်ပြထားကြပါမယ်ခင်ဗျာ